လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာရီလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ကျွန်တော်ကမ္ဘာဖလားဘောလုံးပဲတကယ်ကိုညံ့ညံ့ဆန်းဆန်းနှွှင်းနေတဲ့အချိန်ဖြစ်တဲ့အတွက်လူငယ်တွေကိုအားကစားနဲ့ပတ်သက်တဲ့တွေးမိတာမေးမိတာလေးတွေကြံပြောပြကြပါတယ်ဒီနေ့ဘောလုံးအတွက်ခံမှန်းကြပြီဆိုတဲ့အခါမှာလူအများစုသိကြတာကချန်ပီယံစုဘယ်သူရမလဲဆိုတဲ့ကိစ္စပါအဲ့တော့ကြံတဲ့စုတွေရောဆိုတော့အကောင်းဆုံးဘောလုံးသမားစုကဘယ်သူရမယ်ပေါ့အဲ့ဒီမှာလဲသူတို့ညှော်မှန်းထားတာ3-4ယောက်ထက်မပိုပါဘူးအဲ့ဒီထက်ကပဲရတာကြီးပါပဲဟုတ်လဲဟုတ်ပါတယ်အဲ့တော့ပြီးတဲ့ခါကျရင်တော့ဗျာကျွန်တော်တို့ရွှေဖနက်စုတို့ရွှေလက်အိတ်စုတို့ပေါ့စသဖြင့်ပေါ့ပြီးတော့မှ semi final နဲ့ quarter final နဲ့ဘယ်သူတက်မှာအုပ်စုမှာဘယ်သူပြုတ်မှာပေါ့ဒါတွေစဉ်းစားကြပါလေအဲ့ဒါမှားလားဆိုတော့မှားတယ်မှန်တယ်ပြောစရာအကြောင်းမရှိပါဘူးဒီနေရာမှာဒါသဘာဝအမှန်တန်ကြပါတယ်ဒါပေမဲ့စုတွေအကြောင်းပြောတဲ့အခါမှာ champion စုဒုတိယစုတတိယစုခုနပြောတဲ့အကောင်းဆုံးစုရွှေဖနက်စုတွေပြောနေရင်နဲ့စုတွေကုန်ပြီလို့ပြောပါတယ်ကျွန်တော်ကကြံသေးတယ်ကြံသေးတယ်ပြောတဲ့အခါမှာကျွန်တော်နဲ့ဒါလူငယ်တွေနဲ့ငင်းကြပါတယ်ဘာကြံလို့လဲလို့မေးတဲ့အခါမှာကျွန်တော်ကအတန်ရှင်းဆုံးစုဆိုတာကြံသေးတယ်ပြောတဲ့အခါမှာတချို့တွေကအဲ့ဒါကိုမသိကြပါဘူးတဲ့တကယ်တော့ကမ္ဘာဖလားမှာအဲ့ဒီစုကိုပေးကြတာအမတန်ကြာပါပြီ100စုနှစ်တင်တဲ့ကိုခြီးပြီးတော့ကြာနေပါပြီ1980လွန်များကလို့ကျွန်တော်အောက်မေ့ပါတယ်ပေးတာတွေကတိတ်ကြာနေပါပြီဒါပေမဲ့လူတွေဟာဘာကိုအာရုံကြားကြတယ်လဲဘယ်သူအထူးကျုံဆုံးလဲဆိုတဲ့ချန်ပီယံစုကိုပဲအာရုံကြားကြပါတယ်ဘာဖြစ်လို့အတန်ရှင်းဆုံးစုကိုမေ့လျော့နေကြတာလဲအဲ့တော့ကျွန်တော်လူငယ်တွေကိုမေးကြည့်ပါတယ်တချို့အတန်ရှင်းဆုံးစုရှိတယ်ဆိုတာကိုသိတယ်ဆိုတဲ့လူငယ်တွေထပ်မေးပါတယ်ပြီးခဲ့တဲ့ဖလားတော့ကဘသူရတယ်လဲမေးတဲ့ခါသူတို့ဂျာမနီဆိုတာမှန်အောင်ဖြေနိုင်တယ်ဟိုတနစ်ကဘသူရလဲဆိုရင်လည်းသူတို့မှန်အောင်ဖြေနိုင်တယ်ဒါပေမဲ့အတန်ရှင်းဆုံးစုတွေဘသူရလဲဆိုရင်တော့ဘသူမှမဖြေနိုင်ကြပါဘူးဒါကျွန်တော်တွေ့ဘူးသမျှကိုပြောတာပါကျွန်တော်ကိုယ်တိုင်လည်းအလွတ်မရပါဘူးဒါပေမဲ့ဒီစုဟာရှိပါလျက်နဲ့မရှိသင့်ဘူးလားမေးကြည့်တော့ရှိတဲ့နယ်လို့ကျွန်တော်ကယုံကြည်ပါတယ်ဘာဖြစ်လို့ပါလဲလောကကြီးမှာလူတွေဟာမိမိလိုချင်တဲ့အရာကိုဘယ်လိုနီးနဲ့ယူရမယ်ဆိုတာကိုအငင်းပွားကြပါတယ်လိုချင်တာရှိတယ်ဟုတ်တယ်တရားတဲ့နီးဖြစ်ဖြစ်မတရားတဲ့နီးဖြစ်ဖြစ်ရရင်ပြီးရောကွာဆိုတာရှိသလိုကျင့်ဝတ်ကိုအချိုးဖောက်မခံဘူးဆိုတဲ့လူတွေရှိပါတယ်အဲ့ဒီတော့နှမျိုးကွဲသွားကြတဲ့အထဲမှာရရင်ပြီးရောရက်လက်ကအဓိကလို့တွေးတဲ့လူတွေကတော့သူတို့ပွဲစဉ်တွေမှာအနိုင်ရဖို့နောက်ဆုံးစုဖလားရဖို့အထိတရားသည်ဖြစ်စေမတရားသည်ဖြစ်စေဘောင်ဝင်သည်ဖြစ်စေမဝင်သည်ဖြစ်စေသူတို့နီလန်းပေါင်းစုံတုံးကြပါတော့တယ်ကျင့်ဝတ်သမားတွေကကျင့်ဝတ်မကျိုးအောင်ထိန်းသိမ်းကြရင်နဲ့စုရကျင်လည်းရမယ်မရကျင်လည်းမရဘူးဒါပေမဲ့ကျင့်ဝတ်တော့အပြတ်မခံဘူးဆိုတဲ့အတွေးအခေါ်တွေပါဒီနှမျိုးလောကကြီးမှာလည်းတကယ်ရှိနေတာကိုတွေ့ရပါလိမ့်မယ်အဲ့ဒီတော့တကယ်လို့အတန်ရှင်းဆုံးစုတာဆိုတာဘာကိုပြောတာလဲလို့မေးတဲ့အခါမှာတချို့ပြောင်ဆက်ဆက်လုပ်တဲ့လူငယ်တွေကတော့အင်ကြီးဘောင်းမီတွေတိတ်မပေတဲ့အသင်းပေါ့ဗျာလို့ပြောလို့ရှိပါတယ်တကယ်တော့ပြစ်ဒဏ်ဘောတွေမပေးရတဲ့ပေးရတာအ ਨੇ ဆုံးအသင်းအဝါကတ်တွေအနီကတ်တွေအ ਨੇ ဆုံးအသင်းကိုပြောတယ်ဆိုတာသိကြပါလိမ့်မယ်ဒါပေမဲ့ပြန်ရတဲ့အရေးပွဲအရေးအတွက်နဲ့အ ਨੇ အများပေါ်တော့မူတည်ပြီးတော့သူတို့အချိုးစားကိုတတ်မှတ်ကြမှာပေါ့တကယ်တော့ကျင့်ဝတ်နဲ့လျော်ညီအောင်ပြိုင်နေဆိုတာကိုပြောပါတယ်ဒါပေမဲ့လောကကြီးမှာကျင့်ဝတ်တွေချိုးဖောက်ခဲ့ပြီးတော့ပုဂ္ဂာတိကနဲ့တက်လာရင်နောက်ဆုံးစုဖလားရွာတဲ့အသင်းတွေတကယ်ပဲရှိခဲ့ပါတယ်အဲ့ဒီခါကျတော့စုဖလားရွာတဲ့အခါမှာသူတို့ကျူးလွန်ခဲ့တဲ့ကျင့်ဝတ်တွေဟာမေ့ပျောက်သွားတဲ့ရောင်ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့ပြောပြပါတယ်1986ကမ္ဘာဖလားပွဲမှာအာဂျင်တီးနားရသွားတဲ့အခါမှာအဲ့ဒီရလက်ကိုအာဂျင်တီးနားအပါဝင်ပေါ့လေသူ့ကိုအားပေးတဲ့သူတွေကကျေနပ်ကြပေမဲ့ quarter final ပွဲမှာအင်္ဂလန်ဘက်ကိုလက်နဲ့ပုတ်ပြီးသွင်းယူခဲ့တဲ့ဂိုးကိုမမေ့တဲ့သူတွေမမေ့ကြပါဘူး။ဘာဖြစ်လို့လဲ?တကယ်တော့လောကကြီးမှာနိုင်ရင်ပြီးရောဆိုပြီးကျင့်ဝတ်ချိုးဖောက်စတန်းတော့မရဘူးကိုလူကြီးဆိုတဲ့အချက်ကိုပြနေတာပါ။သူ့အကြောင်းနဲ့သူရွေးချယ်မှုကိုစီနဲ့သွားကြတဲ့နေရာမှာကျင့်ဝတ်နဲ့လျော်ညီအောင်ကြိုးစားမလား?ဒါမှမဟုတ်ရင်စုရရင်ပြီးစတန်းလားလို့တွေးကြပါတယ်ကျွန်တော်ကမ္ဘာဖလားပွဲကိုကြည့်လိုက်ပါတယ်ကျွန်တော်စိုးရင်တခုရှိတယ်အားလုံးလိုက်မေးကြည့်ပါတယ်ကမ္ဘာဖလားမှာအတန်ရှင်းဆုံးစုရောချန်ပီယံစုရောတွဲပြီးတော့ရတာမျိုးမရှိဘူးလားလို့မေးတဲ့အခါမှာမိတ်ဆွေတွေတော်တော်များဟာမဖြစ်နိုင်ဘူးထင်တယ်လို့ခေါင်းညန်းကြပါတယ်ကျွန်တော်လည်းတော်တော်စိတ်အားငယ်သွားပါတယ်ဒီလိုထားလာချင်းခက်ရကြီးရဲ့ကျင့်ဝတ်တွေချိုးဖောက်မှချန်ပီယံဖြစ်စတဲ့ဆိုရင်တော့ခက်ရကြီးလို့တွေးပြီးတော့ကျွန်တော်မမျှော်လင့်ရဲပဲနဲ့ရှာကြည့်လိုက်တဲ့အခါမှာကမ္ဘာဖလားဟာကမ္ဘာလူသားတွေကိုအကောင်းဆုံးသတင်းစကားပေးခဲ့ပါတယ်။ဝမ်းသာစရာအနေနဲ့၃ချိန်၃ခါတိတိကမ္ဘာဖလားမှာချန်ပီယံစုလဲရအတန်ရှင်ဆုံးစုလဲရတဲ့အသင်းတွေ၃ခါရှိခဲ့တယ်ဆိုတာကိုဝမ်းမြောက်ခွေရတွေ့ရပါတယ်။ကျေးဇူးတင်ပါတယ်ကမ္ဘာဖလား။ကျွန်တော်လူငယ်တွေနဲ့ဆွေးနွေးတဲ့အခါစကားပြောတဲ့အခါမှာအဲ့ဒီသတင်းစကားကိုအရောက်တည်သွားပါမယ်။ ဒီလိုမျိုးလောကကြီးမှာကျင့်ဝတ်လည်းမပြတ်အောင်ပွဲလည်းရတဲ့တာတကားတွေရှိပါတယ်ကွာလို့ကျွန်တော်သူတို့ကိုဝမ်းသာအားရအားပေးစကားပြောချင်ပါတယ်။